မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့မင်းပြမြို့နယ်အတွင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဖုံတာချောင်းဒေသတဝိုက်ကရွာသား3000ကျော်တိုက်ပွဲအတွင်းမှာပိတ်မိနေတယ်လို့ရွာအတွင်းဝင်ထွက်သွားလာမှုကိုလည်းမြန်မာစစ်တပ်ဘက်ကပိတ်ပင်ထားတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ AA အဖွဲ့အနေနဲ့အဲ့ဒီကြေးရွာတွေကိုအခြေပြုပြီးလှုပ်ရှားနေတာကြောင့်လိုအပ်တဲ့စီစဉ်မှုတွေလုပ်ရတာဖြစ်တယ်လို့တပ်မတော်ဘက်ကတုံ့ပြန်ထားပါတယ်။ VOA သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲဖြစ်ပွားစဉ်မင်းပြမြို့နယ်ဖုံတာချောင်းဒေသဘက်မှာမြန်မာစစ်တပ်ဘက်ကနေဝင်ထွက်သွားလာခွင့်ပိတ်ပင်ထားတဲ့အတွက်ရွာသားတွေဆက်တွေ့နေတယ်လို့ဒေသခံပလဲတောင်ရွာသားတို့ကပြောပါတယ်။
ဒီကကြောက်မှရှိတဲ့ပြောရဲဖိုက်ခံရတဲ့အဝင်ဆက်လို့မရဘူးအင်းညာကပြေလမ်းနဲ့သွားတာညာမောင်တကားကနေပြီးတော့ဆက်လက်နဲ့သွားတယ်အဲ့မှာစစ်တပ်ကဖိုက်ကြတယ်ရောထဲမှာဒီဈေးတိုင်းမှာရှိတဲ့စစ်တပ်ခါတွေကလည်းပုံနေပြီစစ်တပ်ခါတွေကလည်းတင်ဆင်းနေရဘူးအဲ့ဒါကကျမ်းမာရေးကလည်းတင်းတမ်းမှုတို့ပြောပြမရဘူး
ပိမိနေတဲ့ကြေးရွာကရွာသားတွေဟာမိုးတွင်းကာလမှာဖုံတာချောင်းရီလန်းကိုတာအတိအကျသုံးပြနေရတာဖြစ်ပြီးဖုံတာချောင်းဝါလက်ခုပ်ကုန်းကြေးရွာမှာရှင်းပြထားတဲ့မြန်မာစစ်ကြောင်းကနေရီလန်းသွားလာခွေကိုပိတ်ပင်တိုင်းမြစ်ထားတယ်လို့သူကဆိုပါတယ်။ဒေသခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တန်ကားတော်တွေကနေပိမိနေတဲ့ရွာသားတွေရဲ့အခြေအနေကိုသိရှိဖို့ဒီကနေ့မှသွားရောက်ခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကဒေသတွင်းဝင်ခွင့်မပြုဘူးလို့မင်းပြမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကအခုလိုပြောပါတယ
်။ရောက်ပါဘူးကျွန်တော်တို့ကြောင်းရတဲ့အဲ့ဒီမှာဒီလိုပထမတဲ့ဖြစ်တဲ့ဒီလက်ခုပ်ရွာမှာရွာပြင်မှာစတာတဲ့တက်ကကျွန်တော်တို့ကိုအဲ့ဒီမှာခေါ်သွေးပြီးတော့ဒီလိုအပေါ်ကိုတန်းတယ်ပေါ်ကကျွန်တော်တို့ကပတ်ဆံမပြုဘူးတဲ့ဒီဖြစ်ဖြစ်နေတဲ့ဒီကဖြစ်တဲ့အတွက်ပတ်ဆံမပြုဘူးဆိုပြီးတော့အကြောင်းပြန်ပြောတယ်အဲ့ဒီဒီကမှာကျမပေးနေတာကတော့ဒီလူ3000ကျော်တော့ရှိသေးတယ်ရွာပေါင်းကတော့ရှင်တရားသားတွေပေါင်းရင်လည်းရွာ3000လောက်ရှိတယ်
မင်းပြမြို့နယ်ဖုံတာချောင်းတဲ့ကစီတီယံငသက်ကြောင်မော်ဖုံတာပလဲတောင်ဦးပုံတောင်ပြန်ချောင်းငန်းသက်ခွတ်စုံနှတ်မော်တောင်ပုတ်ကီညောင်ချုံကြောက်စုံစိတ်တရလက်ခုပ်စားတဲ့ဒေသခံကြေးရွာသားတွေဟာတိုက်ပွဲကြောက်ပိတ်မိနေကြတာပါပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကစပြီးတော့မင်းပြမြို့နယ်ထဲကကလမတောင်နဲ့ဒလူချောင်းကြေးရွာတောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားလာခဲ့ပြီးအခုလိုအနီးဝန်းကျင်ရွာတွေလည်းသွာလာခွေပိတ်ပင်လာခဲ့တာပါဩဂုတ်လ9ရက်နေ့တုန်းကလည်းမင်းပြမြို့နယ်ဆရာတော်တချို့ကနေပိတ်မိနေသူတွေကိုဆက်လှနေသွားကုန်ဖို့ကြိုးစားခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကခွင့်မပြုခဲ့ပါဘူး။တိုက်ပွဲဖြစ်ပေါ်ရာဒေသတွင်းဝင်ထွက်သွားလာခွေပိတ်ပင်လာတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ်
။အဲဒီဖုံသာချောင်းရဲ့အနောက်ဘက်မှာဟောလာတိုက်ပွဲတွေကြီးလေတဲ့ရက်ကဖြစ်နေတာဖြစ်တဲ့အတွက်ကြောင့်အဲဒီဒေသကြာနေရာကြီးဆက်လက်ပြီးပါနေတဲ့သွားတဲ့အခါမှာတောင်ကျန်းလူတွေကသွားလာအပြင်နေတဲ့ဒီရွာလေးကိုခြေခံတာကျွန်တော်တို့ပြီးခဲ့တဲ့နေ့ရက်ကအဲဒီဖုံသာချောင်းသားမှာဒီရွာလေးရှိတဲ့အများကြီးပါပဲ။ဟောအဲဒီရွာလေးကနေပြီးတော့မှအေးတောင်ကျန်းလူရှိတဲ့နေရာကိုသွားပြီးတော့မှထမင်းလုပ်တွေသွားပြီးတော့ကျွန်တော်ထမင်းလုပ်ကိုထောင်ထဲချီပြီးတော့ဖမ်းပြီးတော့ရွာသားတွေကတော့ကျွန်တော်တို့ဟောလာဘာမှဟိုမှာဖြစ်လိုက်ပါအောင်ရွာသားတွေကတော့ဆက်ပြေးသွားတယ်ကျွန်တော်တို့ကဒီရွာလေးဒီတောင်ကျန်းလေးတွေနဲ့အခြေခံတဲ့ရွာလေးဖြစ်တဲ့အတွက်ကြောင့်မလို့လိုအပ်တဲ့စီစဉ်မှုတွေထုတ်လာတာပေါ့
ဒီကနေ့မနေ့မှာရတိတောင်မြို့နယ်ကြောက်တန်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ရေဘုတ်ရွာကမြို့သူမြို့သူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကြောက်တန်းရွာသားတို့ကလည်းအဖမ်းဆီးခံစားရတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ
်ကြောက်တန်းမြောက်ကမပါတော့ဘောလုံးမှာအဲ့ဒါဖြစ်တယ်ဒီမှာရောက်ဖြစ်တယ်ကြောက်လိုက်ပါတယ်အဲ့ဘုရားရှင်ကတော့ကျွန်တော်တို့မသိဘူးကျွန်တော်ကတန်ကြတာမဖြစ်စီကြောက်တန်းတော့ရွာသေးကိုတနက်ပြည်စီကဝင်တော့တယ်ကျွန်တော်တို့ဒီကြောက်တန်းကလူမြောက်ဖန့်ခေါ်တော့ပါတယ်နောက်ပြီးရိုးတနက်ကြီးနဲ့ဖြစ်တာရေဘောက်ရောကမိုင်းရုပ်ဆိုတဲ့မိမမှာခြေထားမှာတရားရတော့ပါတယ်ဘမတမ်းတော့ဖြစ်တယ်လေ
တိုက်ပွဲဖြစ်စဉ်တွင်ကြောက်တန်းရွာသားတွေအလုံးနီးပါးရွာကနေတိမ့်ချောင်သွားကြတယ်လို့ရွာမှာကြာနေတဲ့လူတွေထဲကနှစ်ယောက်ကိုမြန်မာစစ်တပ်ကဖမ်းဆီးသွားတာလို့ဆိုပါတယ်။ရခိုင်နဲ့နက်ကန်အေပြောရေးဆိုခွင့်ခိုင်ဒုက္ခကတော့ရတိတာမြို့နယ်မှာတိုက်ပွဲဖြစ်ကြောင်းအတည်ပြုပြောဆိုခဲ့ပေမဲ့အသေးစိတ်မသိရှိရသေးဘူးလို့ဆိုပါတယ်။တမတော်ဘက်ကတော့ဒီကနေ့ရတိတာမြို့နယ်တွင်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေတွင်အရသာတေဆုံ62ဦးနဲ့တန်ရရရှိသူ156ဦးရှိနေပြီးအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရတဲ့သူပေါင်း190ခန့်ရှိနေတယ်လို့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံး REC ရဲ့ကောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။